ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်တာဝန်တက်တမ်းပြီးဆုံးတော့မဲ့ဒေါက်တာနိုလင်းဟေဇန်နဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်တို့ဂျွန်လ2ရက်နေ့တောက်ကြနေတုန်းကတွေ့ဆုံခဲ့ကြပါတယ်မြန်မာနိုင်ငံဆိုင်ရာအထူးသံတမန်အဖြစ်ဆောင်ရွက်ခဲ့မှုတွေကိုအတိအမှတ်ပြုကြောင်းဒေါ်စင်မအောင်ဘက်ကပြောကြားခဲ့တယ်လို့ NUG နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းရဲ့ဖြေရှင်းမှုပြက်ကွက်ခဲ့တယ်လို့ဒေါက်တာဟေဇာဘက်ကအတိအမှတ်ပြုပြောသလိုအထူးကော်စလဲအနေနဲ့ဆောင်ရွက်မှုတွေမှာအခက်အခဲတားဆီးတွေကြုံတွေ့ခဲ့ရတာကိုလည်းကြေညာချက်ထဲမှာဖော်ပြထားပါတယ်2022ခုနှစ်အောက်တိုဘာလမှကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်အဖြစ်နဲ့ဒေါက်တာနိုလင်းဟေဇာတာဝန်ခံအပ်ခံရပါတယ်။သူ့ရဲ့တာဝန်ဟာဂျွန်လ10ရက်နေ့မှာကုန်ဆုံးတော့မယ်လို့ကုလသမဂ္ဂကမေလ30ရက်နေ့တုန်းကသတင်းထုတ်ပြန်ပါတယ်။အထူးသံတမန်တာဝန်နဲ့မြန်မာနိုင်ငံကို2022ဩဂတ်လမှတချိန်တွားရောက်ခဲ့ပူးပါတယ်။အဲ့ဒီခီးစဉ်တွင်မှာတော့အာနာသိန်းစစ်ကောင်စီခေါင်းဆောင်ဖူချုံမှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်ကောင်ဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်ဖို့နဲ့တွေ့ဆုံဆွေးနွေးအဖြစ်ရှာဖို့သူကတိုက်တွန်းခဲ့ပါတယ်ရှင်။